Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်နိုဝင်ဘာလ17ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုညံဝင်းအောင်နဲ့ဒူသတင်းကြီးကျင်းညာပါမယ်အမေရိကန်သမ္မတကသူ့ကိုတရားစွဲဆိုရေးလွှတ်တော်ကြားမှမှုရဲ့ပေါ်တင်းင်းကနေဒီမှာထပ်မံဝေဖန်ထုတ်နှက်ပါတယ်ရိုဟင်ဂျာတွေကိုအတင်းအဓမ္မမောင်းထုတ်ခဲ့တယ်ဆိုပြီး ICC ရဲ့အစီရင်ခံစာကိုတော့မြန်မာဘက်ကပေးချပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီသတင်းစီစဉ်နောက်ပိုင်းမှာသတင်းလွှာတွေကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ငင်းတဲ့အဓိကအချက်ကတော့နံပါတ်1ကတော့သူကနှစ်ပိုင်းရှိတာပေါ့နံပါတ်1ကကျွန်တော်တို့ ICC ဖော်မှာမဟုတ်တဲ့အတွက် Rome Statute ကိုကျွန်တော်တို့လက်မထိုးထားတာအချင်းမရှိတဲ့အတွက
်ဒါကတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းတဲ့အစီရင်ခံစာမှာမြန်မာအပေါ်တရားစီရင်ပိုင်ခွင့်အလားအလာပထမဆုံးချိန်ထည့်သွင်းဖော်ပြခဲ့ရတဲ့ပတ်သက်လို့မြန်မာတမ်မတ်ကြီးဦးဟောက်တိုဆွမ်းကတုံ့ပြန်ပြောဆိုသွားတာပါအပြည့်စုံကိုစောင့်မျှော်နားဆင်ကြပါရှင်တခါမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေချင်းငွေမဆက်နိုင်တဲ့ကိစ္စမျိုးနောက်ထပ်မကြုံရအောင်ဘာတွေလုပ်တင်တယ်လဲဆိုတဲ့မြန်မာရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထူးခြားဆက်မြတ်သတင်းများစတာတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတရားစွဲဆိုရေးဒီသတင်းပတ်အတွင်းကြားနာမှုတွေအပေါ်တင်းင်းကနေဒီမှာထပ်မံဝေဖန်ထုတ်နှက်ပါတယ်အင်မတန်ရှက်စရာကောင်းတဲ့ Republican တွေမင်းမြန်လိုနေတဲ့တပ်တွေတွေကိုတော့ Democrat တွေကတားဆီးပိတ်ပင်ထားတယ်လို့လည်းမချေမနှက်ပြောပါတယ်သမ္မတကိုတရားစွဲဆိုရေးကြိုးပမ်းမှုကိုဦးဆောင်နေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒန်ရှစ်ဖာအဂတိမကင်းတဲ့နိုင်ငံရေးသမားအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းရှက်စရာကောင်းတဲ့အသေးကြီးမဲကြီးအညှို့ထထိုးနှက်ဆောင်ရွက်မှုမှာအင်ဂျီရောတာဝန်ရှိသူတွေကိုပါကြားနာလိုနေတယ်လို့သမ္မတကပြောပါတယ်အောက်လွှတ်တော်အမတ်ရှစ်ကအင်ဂျီရောရှိနေကိုခွင့်ပြုမှာမဟုတ်သလိုဒီဘက်ကပန်ကြားထားတဲ့သက်သေတွေကိုလည်းခွင့်ပြုမှာမဟုတ်ဘူးလို့သမ္မတက Twitter လူမှုကွန်ရက်မှာရေးပါတယ်။ဒါကလွှတ်တော်သမိုင်းကြောင်းနဲ့တရားဥပဒေကြောင်းမှာပထမဆုံးဖြစ်တယ်လို့လည်းသမ္မတကရေးပါတယ်။ Democrat တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်ကချက်မှတ်ထားတဲ့သမ္မတကိုတရားစွဲဆိုရေးစီးမြင့်တွေအရာတော့လာမယ့်သတင်းပတ်တွေအတွင်းအောက်လွှတ်တော်တရားရေးကော်မတီကသမ္မတကိုတရားစွဲဆိုရေးသဘောထားထွက်ပေါ်လာတဲ့အခါနောက်အောက်လွှတ်တော်တစ်ခုလုံးကသူ့ကိုဆွဆွဲပစ်တင်ပြီး Republican ကြီးဆိုတဲ့အထက်လွှတ်တော်မှာကြားနာစစ်ဆေးမှုတွေမှာသမ္မတအနေနဲ့သူ့ကိုယ်စားရှေ့နေထားခွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းဗုဒ္ဓဦးနဲ့မှာစတင်မဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာမှုတွေမှာတော့သမ္မတရဲ့ဥပဒေအကျိုးဆောင်ထားခွင့်ကိုစီးမြင်မှာဖော်ပြမထားပါဘူး။သမ္မတကသူ့ရဲ့နိုင်ငံရေးအကျိုးအမြတ်ရှာတဲ့အနေနဲ့ယူကရိန်းကိုပေးမယ်အကူအညီကိုဆိုင်းငံ့ခဲ့သလားဆိုတာနဲ့ပတ်သက်ပြီးလာမယ့်ဗုဒ္ဓဟူးနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနဝန်ထမ်းနှုတ်ဖြစ်တဲ့ဝီလျံထေလာနဲ့ဂျော့ချ်ကန်ဒိုကိုကြားနာမှာဖြစ်ပါတယ
်။ဘော်လီးဗီးယားနိုင်ငံမှာပြည်ခရီးလာကပြုလုပ်တဲ့ရွေးကောက်ပွဲမှတမာမှုတွေကြောင့်ရဲတပ်တော်ချီတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာရွေးကောက်ပွဲစစ်ကျင်းပမယ်လို့သမ္မတအီဗိုမော်လာရစ်ကတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်ရွေးကောက်ပွဲအာဏာပိုင်အဖွဲ့အစည်းကိုလည်းအစ်စ်ပြန်လည်ဖွဲ့စည်းမယ်လို့သူ့ရဲ့ရုပ်သံမေကွန်းနဲ့မှာထည့်သွင်းကြေညာသွားပါတယ်အော်တိုဘာ20မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမော်လာရစ်ပုတ်ခါတီကအနိုင်ရခဲ့တာဖြစ်ပါတယ် OAS ကအမေရိကနိုင်ငံများအဖွဲ့ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးသုံးသပ်ရမှာမတမာမှုတွေရှိခဲ့တယ်လို့ပြောဆိုထားတာပါရွေးကောက်ပွဲပြန်လည်ကျင်းပဖို့တနင်္ဂနွေနေ့ကဆုံးဖြတ်ခဲ့တဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။သူရဲ့ရွေးကောက်ပွဲအောင်ပွဲရမှုအပေါ်ကန့်ကွက်ခဲ့တဲ့ကိစ္စကိုအာဏာသိမ်းမှုကြံစီမှုအဖြစ်နဲ့အစိုးရနှုန်းကမော်ရာရစ်ကပြောခဲ့ပါတယ်။သူဟာဘိုလီးဗီးယားနိုင်ငံသမ္မတအဖြစ်တက်တန်း40မြောက်တာဝန်ထမ်းဆောင်နေတာဖြစ်ပြီးအခုကျင်းပမဲ့ရွေးကောက်ပွဲအသစ်မှာပြန်လည်ဝင်ရောက်ရှင်ပြိုင်မယ်မရှင်ပြိုင်ဘူးဆိုတာကိုတော့ဖော်ပြမထားပါဘူး။အတိုက်ခံဘက်ကတော့သူ့ကိုယာဓုကနှုတ်ထွက်ဖို့တောင်းဆိုနေကြပါတယ်။
အမေရိကန်သမ္မတအင်ဂျီရောမှာတူရကီသမ္မတနဲ့လာမယ့်ဗုဒ္ဓဟူးနေ့တွေ့ဆုံဆွေးနွေးတဲ့အခါမှာ รัสเซียลีซองยังกักกุยสนิทกับเว็บบูตุรกีกล่าวส่งเยี่ยมส่งเพื่อเชิญไปตัดปีตามราดอนเนทรังก์ที่ได้เปรียบสูบุชิเลโลอเมริกันมีตาลงจงยิ่งจำเป็นกับเปรียบวารีรัสเซียเอสโฟร์ฮันด์เดอร์สนิทกับตุรกีกับเวียร์เรอโปอเมริกันก็อิมแตนซีซูเรโลเลอเมียตาลงจงยิ่งจำเป็นอุปรายังก์ซีบีเอสยูตันเยฟิสเดนิชันซีซีมาเปรียบสูบเกล้าบ้า ตุรกีประกาศดิสเนโกเพชามาเปลี่ยนอเมริกันยึดแทนค่ายยิ่งมุ่งเน้นจงยานในเดือนลุเล่ลงจงยึดจำเป็นกับเปียบารีตำราทรังก์ตุรกีตำราริชเช่ทีเอฟอาร์ดูฮวังโกอคูลูเปียมาพิเดลุเล่ตุกับเปียบารีรัสเซียเอสโฟร์ฮันเดอร์ลีจางยังกักไว้สินิกาเนี่ยวัชลันเตย์เสียจะอุปนิทุตพอรีเน่มาแก่ยิบูเอฟตาดีไฟไต้ลี่ยังซีซิงโกที่กันในปีรัสเซียทาวลันยึดตัวเท่าแบบเช่นตัวไหนเนี่ยลุอเมริกันกับเปียสูทาราเปียบารี
อัฟกานิสถานในวิดาพิธาเจ้ากงดิขายาโยตัวอย่างเว็บมือตัวบ้าเทสินซาบียุคก่อนเว็บมาเมย์ปีเกเรเมย์รีเป็นเลยยี่ตัวนี้ดาวก็เช่นญี่ปุ่นอัฟกานิสถานยุคก่อนเว็บมาสี่กับปีนี้เลยอัฟกานิสถานโอชูยี่จีเกอับดุลลาห์อับดุลลาห์ก็ต้องสุไลปาร์เลยแสดงมาในเส้นเชียนี้ปีเกเรเมย์ยาลาดีกูจะได้บริเนมาเจียนยาวุซีเซนทาบีเอรามาแต่งเงี้ยเมย์รีเป็นเลยยี่ตัวนี้ดาวเจ้า อับดุลลาห์ยุคกับเวสังจีพวกกาดีลงงานสิงห์อันนี้แต่เพื่อทักความลาวิตีจามาอับดุลลาห์ก็คุยลุตั้งสุไลด้าวะสบายนุ่งอ่ะเมียละกูเอาตัวสกูมาเจียนยาวอัฟกานลุลเตยุคกับเวกอมเชนไอซีก็เจียนยาเก็บไปเมื่อแต่มาเยอะใจพิมลาเก็บเอาอัฟกานยูมังสุยาเดมาอับดุลลาห์ยี่อดีตกับยังแบบพิเดลสิตมระเอสเวฟกันนิการอเมียตัวนี้เด็กกิสากูกูเชนที่น้องสาวแม่ปมพอเดบุลุสบายเลย
สตูดิโอเจมี่ออฟแกนตมราอยู่กับเพื่อนเราเมื่อมาหมู่เดออับดุลลาห์เนี่ยการีโรจ้าหนิงคมุสาราเดียวจ้าวนั่นเมื่อเพื่อเขียนว่าเลยวิวเอเมริกันจะมันได้แบบนี้มาว่าได้ซีซันนี้กูมันได้ชาวนายกันในคนนั้นไอทีไลท์ดูวิดาตรงเส้นเหตุกิโลเฮิรตซ์ก็ตรงตรงอ่ะไลท์ดูวิดาลิเซ่กิโลเฮิรตซ์คอนเลชต์ตรงเนี้ย
ไอ้ดูมีดาลิเซ่ชิคิโลเฮิรตซ์ชาวเต็งอาตุนยานเนตุติยานายว่ามาไล่ละมีดาที่อากูเซ่คิโลเฮิรตซ์ติงอาคงอารุกันในทั้งเรื่องปีนี้ไปเลยเช่นยูเอ็มยามาวันสี่สิบเอ็ดเดือนหลังนี้มันได้เข็นเดินด้วยกูน่าสินยาดับสิบปารีกูหลังตามกับช่วยดูนิลากังกูเต็นตุนเนนทั้งสกุลกูเน่ไอซีซีนั่งเงินกับยาสุขคงอยู่สิงคันซามา รู้เห็นจากเรื่องนี้มาในงานเจ้ากันในปิงลาดิชเป้เดี๋ยวอาจจะมาเมืองทุกเขตสุดเด็ดสวีเจโกไอซีซีคงยงกับเลขาซีเซนในวิพีจ้าเทตุนพบยาชาวบ้านไอซีซีคงยงเยอเกตัดเดียดูจีชิลีโอโบโอซูจิกานิวยอร์กุลาตัมกับนิลากามาเมงกงพิจารณาไอซีซีคงยงกับพอสีเดรูมสเตจูมาและมาอีทูจิมชิดในงานจุเย่ไปเนม่า ยังเสร็จจังจมูกเรโกไอซีซีคงยงกับเสียงกุมชีรากูทักพยาตัวปีรูสเตจูมาในงานด้วยเล่มใหม่ยิ่งทูจับบุตรตัวบาร์เรโรนจ่าต้องลงกุลเล่มคันเอ็มยามาสุยาเปกการ์โรยามาอาชีไอซีซีเปกะการด้วยลูกสองดาริโกเปชาบาร์เรยามาในงานหาไอซีซีอพวเวมหกตาจาวเสียงเป็นกุมชีดลูไอซีซีชินิด้วยเปกะสุสเวทาร์เร
รู้เห็นจากเรื่องเดียดมาเมาท์เข็ดสุดเด็ดสุดสวยเจ้ากันเลยเชื่อมีมีชีวิตโลกุลาตั้มกับสยามยามาตั้มจีอู่ฮาวดูสังก์พิวิกูพิวบาร์เรชมาลีซานเองเนี่ยเนจินทิซานี่เลยไทยเองเนี่ยต้องไปยาลักยามาเนี่ยมีสิ่งเลี้ยงลุ่นเนี่ยบีแต่ยามวันนี้ฉันดูดีกว่าสิ่งเด็กกับทั้งมีจีจับบุเนี่ยอาจารย์จีสิ่งเด็กขันจับบุทั้งสิ่งเด็กกับที่พิทาบาร์เรโดยมังอายันนี่ก็คุยทัวร์ยังสุดเดียวยังอุปยักษ์เกลือ ปีดูเส้นเนี่ยตัวมีดาวส่วนสูงสูบบางสังอาอุติสงเกียบีน่าคุโรเนมีเส้นเลี้ยงลูกหลาระวะแสดงยาลาปัจจานิสาเรไทม์ลีเนซาจิวาริมาอีโบไม่ทุบยานาบีแต่เองแต่เองเส้นชาพุนยี่รีลูกนิวาเรไทม์ต่อไปมากุส่วนตอนนี้อาชีพดูเซอุเทมเนโกไทม์เซตกับพานาวาเรนัทองสกุกุเนจวนมลิชาเรคู่เวมบูจูดาเรมีมันเองนักคนนัทองกูพันสิเกวาเร
Cyclone Mongdai Bobel, when you take an idea, Bing Ladish ne India, Nangan Duye, Ganyu Tan Duye Ma, ဒီနေ့ကတော့ဒီနေ့မှာတော့အနည်းဆုံးလူဆက်တဦးသေဆုံး၅ဘန်းသမားတွေလည်းပျောက်ဆုံးနေပါတယ်။တနင်္ဂနွေနေ့မှာတော့အနည်းဆုံးလူဆက်တဦးသေဆုံး၅ဘန်းသမားတွေလည်းပျောက်ဆုံးနေပါတယ်။တနင်္ဂနွေနေ့မှာတော့အနည်းဆုံးလူဆက်တဦးသေဆုံး၅ဘန်းသမားတွေလည်းပျောက်ဆုံးနေပါတယ်။တနင်္ဂနွေနေ့မှာတော့အနည်းဆုံးလူဆက်တဦးသေဆုံး၅ဘန်းသမားတွေလည်းပျောက်ဆုံးနေပါတယ်။တနင်္ဂနွေနေ့မှာတော့အနည်းဆု Maro, Ayo, Lake Badi. Nangenda Wamaro, Mu, Semepia, Yadu Nibadi. Now send an eye ting up on the Madri, Binle, Matrachabule, and Abanduka, three beat Havadi. Bigger at Drimbagon by Maro, Binglarish can you dent it aga, Luba, Nataniba, Munaimbe, Judinka, Gwede, and Nine. Sanklo, Mundan Sham, Saun Dima, Kulung Kejabadi, Bingla Binle or Twin, Sanklo, Mundan Yadiga, Edi Lakani, Dizemalati, Jamie Madi, Tabi Mele, Biloya, Kulung Ye, Dumi, Samuel Kerajan, Divetne by Numaro, a day if you have just seen Kevarish.
Rasaning a Martinsajo Jalet, the Mapinya Saint Uo, and you the me to ye, Lepia Dune, the Natalet, Tirare, Jobo Inetu, Saint Petersburg Mio. Moika, Mitegani, Yeri, Kenny, Gabino, Duha, Luda, Muna, Yensai, Yavari. At that chance, I don't need you at the main Pinyashin. Oleg Sokolovha, St. Petersburg State University, Pinyashin, to Upchabare. Two ne in Gandego, Winyao Sharp, Puyreka, then Nasa Line, you and Yudmitu, Yo Lone, Piemu, Julon Yama, Tom Bukehan, Shide, Swata Chango, Twishika, Elu, Yega, Piovare. The Rosedo, Duha, Elon Yoga, Jau, Seon, Tenaya, Elu, Sovarekna.
Direct from Washington, the voice of America, VOA. ဒီကနေ့သတင်းဘက်စောပိုင်းကကုလသမဂ္ဂထွေထွေညီနာခံကိုတင်သွင်းတဲ့2019ခုနှစ် Rohingya-ri-gu Myanmar-nengen-gani Bangladesh-be Adenja Mount-ho-kere-su-re-swe-cha-gu ICC-kong-yong-ga-lak-khan-si-zin-ne-bi-pi-cha-o-te-twin-po-pya-tha-ba-re. Akulu ICC-kong-yong-ga-ni Myanmar-po-ti-ya-si-bain-gwin-la-la-gu Pata-ma-zong-je-te-twin-po-pya-tha-re. Kula-tama-ga-si-in-khan-za-gu Myanmar-su-ya-ba-ga-lam-ma-khan-nyin-pe-tha-cha-o. Kula-tama-ga-sa-ya Myanmar-tama-ji-ga-vi-o-i-gu-pyo-ba-re. Apte-son-gu-sa-pi-na-se-ma-shu. ニューヨークကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့96လေးကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာနိုဝင်ဘာလ၄ရက်နေ့ကICCနိုင်ငံတကာရာဇဝတ်ခုံရုံးရဲ့အစည်းအခမ်းစာကိုတင်သွင်းဆွေးနွေးခဲ့တာပါ။ICC ခုံရုံးဥက္ကဋ္ဌတရားသူကြီးချီလီအဘိုအော်ဆူဂျီကညီလာခံမှာမေကွန်းပြောကြားရမှာICC ခုံရုံးကိုဖြစ်ပေါ်စေတဲ့ရုံးစတက်ဂျူမှာလက်မှတ်ရေးထိုးထားခြင်းရှိတဲ့နိုင်ငံတွေရဲ့တာဝန်ခံမှုတာဝန်
ဘလန်မကဖွဲ့ဝင်နိုင်ငံမောင်း86ဟာရုံးစတက်ကျူမှာသဘောတူလက်မှတ်ရေးထိုးထားတာမရှိသေးပါဘူးဒီတော့လက်တွေ့မှာကဘာရဲ့အာရုံဆိုင်မှုကြိုးကြောင်းစင်ရင်မှုနဲ့ကျင်းဝတ်တိခါရထိခိုက်ကြေကွဲစေတဲ့ပြည်ပကတချို့ကို
ဒီနေ့ကုလသမဂ္ဂထွေထွေညီလာခံကိုတင်သွင်းတဲ့ICC ရဲ့အစီရင်ခံစာမှာ2009အောက်တိုဘာလကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်အတင်းကျပ်မောင်းထုတ်ခဲ့တဲ့ဆွဲချက်ကိုလက်ခံပြီးစီစစ်ဆောင်ရွက်နေတဲ့အခြေအနေတွေကိုဖော်ပြခဲ့ပါတယ်
အခုလိုမြန်မာနဲ့ပတ်သက်လို့ICC ကပထမဆုံးအချိန်ကုလသမဂ္ဂဆင်ခန်းစာရဲ့ထည့်သွင်းဖော်ပြခဲ့တာကိုမြန်မာအစိုးရကလက်မခံပယ်ချကြောင်းနိုဝင်ဘာလ၄ရက်နေ့ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ VOE ကဆက်သွယ်မေးမြန်းရမှာသူကအခုလိုပြောပါတယ်။ကျွန်တော်တို့အင်းနဲ့အဓိကအချက်ကတော့နံပါတ် ကိစ္စပဲဖြစ်ဖြစ်ဟုတ်လားကျွန်တော်နိုင်ငံတွင်းမှာဖြစ်နေတဲ့ကိစ္စတစ်ခုခုဟာဒီ ICC နည်းနည်းဥပဒေချောင်းရတရားစီရင်ပိုင်ခွင့်လုံးဝမရှိဘူးဆိုတာနံပါတ်1ချက်ကျွန်တော်တို့ကလုံးဝအသာကိုကန့်ကွက်ညှင့်ပေးထားတာဒါအစရရလေကျွန်တော်ညှင့်ပြထားတာဒါတစ်ချက်ပေါ့နော်နောက်တစ်ခုကလည်းသူရဲ့ဥပဒေရရှိရဲ့ဟိုတင်ပြချက်ကလည်းအမှန်ကတော့ဟိုလုံးဝဟလာဟိုမှန်ကန်နေတာမဟုတ်ဘူးက
ဒါအစားကိုအကြံဖက်ဖွဲ့အနေတိုက်လို့တမရော်ကနေစစ်စင်ရပြန်ပြီးတော့တုံ့ပြန်လို့ရခဲ့ကြတော့အဲ့ဒီမှာအကြောင်းမျိုးကြောင့်ထွက်ပြေးပြီးတော့နေဆက်ကိုပြေးပြီးတော့တစ်ဆက်ကိုရောက်သွားတာအဲသူတို့မောင်းထုတ်လို့ဟုတ်လားလူမျိုးတစ်မျိုးမျိုးကျွန်တော်တို့ကဘာသာရေးအကြောင်းပြတဲ့ဖြစ်စေလူမျိုးအကြောင်းပြချက်ဖြစ်စေကိုတိုင်းပြန်တယ်ဘယ်သူမှကျွန်တော်မောင်းထုတ်တာမရှိဘူးအဲ့ဒါကျွန်တော်လ
မြန်မာနိုင်ငံအပတ်သက်ပြီးတော့ဖွဲ့ဝင်နိုင်ငံမဟုတ်တဲ့နိုင်ငံတနေငံကိုဒီICCကနေပြီးတော့အမှုဆိုင်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်
ဒီအချက်မှာတော့ principle အရကိုကသူတို့ကစန့်ကျင်ကန့်ကွက်တဲ့သဘောရှိပါတယ်။ရုံးရင်ကြားဆိုတဲ့အတုံးနှုံးကိုမြန်မာဆိုရပကတရားဝင်လက်ခံတည်မှတ်ပြုခြင်းမရှိပါဘူး။ဒါပေမဲ့လည်းအခုလိုICCနိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့ICCမှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာကိုအရေးယူနိုင်ရေးနီလန်းပေါင်းစုံကကြိုးစားလာတာဟာအရေးကြီးတယ်လို့မြင်ကြောင်းအမေရိကန်ချိန်ဆိုင်ကချင်မဟာမိတ်အဖွဲ့ဥက
ဒီရေးချလာဖို့အတွက်တရားဥပဒေစိုးမိုးလာဖို့အတွက်ပထမချေလာပေါ့နော်ဒီကြီးတဲ့ချေလာလို့ပြောထောက်ခံပါတယ်ခင်ဗျာဒီတရားများကြောင့်တရားဥပဒေစိုးမိုးမှုမရှိတော့ဘူးဒီနိုင်ငံတကာကနေပြောပါဝင်ပတ်သက်မှုရှိလာရတာပါ
ICC ခုံရုံးကဒီနှစ်ကုလသမဂ္ဂကိုတင်သွင်းတဲ့အစီရင်ခံစာထဲမှာ2019ခုနှစ်ကရိုဟင်ဂျာတွေကိုမြန်မာကနေဘင်္ဂလားဒေ့ရှ်ဘက်အစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်ဆိုတဲ့ဆွဲချက်ကိုလက်ခံထားတဲ့ Pre-trial Chamber 3 တရားရုံးမတိုင်ခင်ကြိုတင်စစ်ဆေးမဲ့တရားသူကြီးအဖွဲ့အနေနဲ့အမှုကိုစတင်စုံစမ်းခွင့်ပြုဖို့ ICC ဥပဒေအရာရှိချုပ်က 2019 ဇူလိုင်လ4ရက်မှာရှောင်လဲထားပြီးဖြစ်ကြောင်းဖော်ပြထားပါတယ် ဒီနေ့လာနေတဲ့ခင်ပြည်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ဗဟိုဘဏ်နဲ့လုပ်ငန်းရှင်တွေကြားပြဿနာကိုဆွေးနွေးထားတဲ့မြမရေးရာဆွေးနွေးခန့်အစီအစဉ်ကိုတင်ဆက်မှာပါစက်တင်ဘာလကဗဟိုဘဏ်နဲ့စီးပွားရေးလုပ်ငန်းရှင်တွေကြားဖြစ်ခဲ့တဲ့ပြဿနာမျိုးထပ်မကြုံရအောင်နိုင်ငံစီးပွားရေးအကျက်အတဲကိုအမြန်ဆုံး ကိုင်းတွယ်ဖြေရှင်းဖို့လိုအပ်နေတယ်လို့မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာဇော်ဦးက VOE ကိုပြောပါတယ်ရန်ကုန် VOE ရုံးခွဲမှာကိုစော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဒီဘခုဘာနဲ့ပတ်သက်ပြီးတော့လူရိကြမှာတော်တော်လေးကြီးရထသွားတယ်ဘခုဘာတို့ကထလွတ်တော်မှာထွက်ဆိုသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူရိကြမှာနဲ့ဆွေးနွေးတွေဖြစ်လာပြီးတော့ဟိုရွှေတွေဝယ်ပါတယ်ဝယ်ဆိုတော်တော်လေးဘာနေပုံမှန်နည်းနည်းလေးဟိုတန်တရားဖြစ်သွားတဲ့ကိစ္စလေးရှိလာတော့အဲ့ဒီခါဘာကြောင့်များဘယ်ဘောအခြေခံပြီးတော့များဖြစ်လာတယ်လဲဆိုတော်လေးကျွန်တော်ရှင်းပြလို့ရအောင် ဒီဖွင့်ဒူဝါပေါ့ဖက်ဒရယ်ရီဇာဗ်ချယ်မန်ဆိုသူကဇင်းစားရှင်နေမှာဖြစ်ဒါမှမဟုတ်ဘာမှဒီဝင်မဟုတ်တဲ့ဟိုစီဝေးလေးတစ်ခုမှာဖြစ်ဖြစ်သူပြောလိုက်တဲ့စကားတစ်ခွန်းကြောင့်အပြင်မှာဆော့ဈေးွက်မှာဆိုရင်တော်တော်ကြီးရတဲ့အရေးရှိတာပေါ့နော်အဲ့တော့ကုဒီကိစ္စကိုကြည့်မယ်ဆိုရင်လည်းဒါဘိုးဘန်ဒုတိယဥက္ကဋ္ဌကတော်တော်မှာတရားဝင်ပြောကြားလိုက်တဲ့ဒီစကားပေါ်မှ တဲ့စကားတချို့ပေါ်မှာပဲခြေခံပြီးတော့ဒါစဉ်းစားပြီးဆောင်ရွက်ကြတာပေါ့နော်ဒါပေမဲ့လည်းတခုကောင်းတဲ့ကိစ္စကတော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပို့ကိုခွန်၌ကဘာနေကိုစိတ်ချဖို့နော်ပြီးရင်လည်းဘိုးဘန်း ဒီဥက္ကဋ္ဌကလည်းဒီကိစ္စဟာဘိုးဘန်ရဲ့မူဝါဒနဲ့မကိုင်းညီပါဘူးဆိုပြီးပြန်ပြီးတော့ဒါကတော့ပြောရရင်တော့ဒီကြောင့်အမြင်မလာဘူးဖြစ်သွားတယ်နော်ဟိုဟိုကတော့ဒီရှေ့စကားနောက်စကားမကြီးသူတို့ဖြစ်နိုင်ပေမဲ့လည်းပို့ပြီးအရေးပါတယ်ပို့ပြီးတော့ဒီတာဝန်ရှိတဲ့သူတွေကဝင်ရောက်ပြောဆိုလိုက်တဲ့ဒါကြောင့်လည်းဒါပြည်သူတွေပေါ်မှာဘာပဲပြောဘာနေပေါ်မှာယုံကြည်မှုပြန်ရှိလာတ တကယ်ဖြစ်မလာဘူးပေါ့နော်အဲ့တော့ဒါဟာမတန်ဝန်သားစရာကောင်းတဲ့အာကိစ္စလို့ပြောလို့ရပါတယ
်ဒီဘဟုဗန်ဒုက္ခထအုပ်စုသိမ်းပထမအချိန်လွတ်တော်မှာပြောသွားတော့ငါအာသူ့ရဲ့အဓိကမူလရည်ချက်ကတော့စောစောကပြောတဲ့ဒီဟိုဗန်နေမှာအတ်ငွေတွေအတ်ထားတယ်ပထမငွေကိုဗန်နီယာစီးပွားရေးလုပ်ငန်းတွေကိုပြန်ချီးတယ
်ဟုတ်ကဲ့
ဒါပေမဲ့အဲ့ပတ်စံတွေကပြန်ရောက်မလာဘူးဆိုတော့အဲ့ဒီ PR တွေကြောင့်သူကအဲ့လိုမျိုးထုတ်ပြောလိုက်တာလားတခြားဘယ်အကြောင်းအရာတွေများရှိနိုင်တယ်လဲဆိုတော့ကျွန်တော်သိချင်တာ
ဟုတ်တယ်ဟိုအဓိကအဲ့ဒါပါဒီ NPL လို့ခေါ်တဲ့တပ်တန်းတော်ချီးငွေတွေကိုဒီလုပ်ငန်းရှင်ကြီးတွေအတွက်ကိုဘိုးဘန်ကဖြေလျှော့တဲ့အနေနဲ့စောင့်ပေးနေတယ်သုံးနှစ်စောင့်ပေးခဲ့တယ်အခုပြီးခဲ့တဲ့စက်တင်ဘာ30မှာဆိုရင်ဒါတက်တန်းတစ်ခုပြည့်သွားပြီအဲ့တော့အဲ့ဒီတက်တန်းမှာလည်းဒါကျွန်တော်တို့ရဲ့ budget စတဲ့အောက်တိုဘာမှာ budget စတဲ့အချိန်မှာဒီ budget ရမစခင်မှာဒါဘန်ဒီရဲ့လုံထုံလုံကြီးတိုင်းပဲပေါ့နော်ဒါဒီလုပ်ငန်းရှင်ကြီးတွေကိုအကျွေးပြန်ဆပ်ဖို့ဆိုပြီးတော့နှိုးဆော်တာရှိတာပေါ့ဒါပေမဲ့လည်းပြဿနာကလုပ်ငန်းရှင်ကြီးတွေတော်တော်များများကိုကျွန်တော်မေးကြည့်တဲ့အခါကျရင်လည်းသူတို့ရင်ဆိုင်နေရတဲ့စီးပွားရေးအခက်အခဲနဲ့အကြက်တွေကလည်းအမှန်ဖြစ်တယ်သူတို့ကတကယ်ကိုဟိုစီးပွားရေးမလဲပတ်တဲ့တူကြောင်မလို့သူတို့မှလည်းဒီသူချီးရတဲ့ချင်းဝေတွေကိုအတိုးကိုတော့ပြန်ဆက်ဖို့ဆိုတာကအခက်အခဲဖြစ
်အဲ့တော့ဒါကိုပြန်ပြီးတော့အရင်ဆက်ပြီးတော့အရင်ကောက်ကြည့်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်တွေစီးပွားရေးလုပ်ရတာတစ်ခါမှမအောင်မမြင်ဖြစ်နေတာအလုံးမဖြစ်ဘူးဖြစ်နေတာဟာဒီဘန်တွေကိုသွားကြည့်ရတာတော့မှန်တာပေါ့နော်ဒါပေမဲ့သူတို့အလုံးမဖြစ်ဘူးဖြစ်နေတာဘာကြောင့်လဲနိုင်ငံရေး policy ကြောင့်လားစီးပွားရေး policy ကြောင့်လားသူတို့ရဲ့ယင်းဒီမြုံလံငွေတွေပြန်ပြီးတော့မလဲပတ်တာပြန်မထွက်လာတာဘယ်နေရာမှာတော့အခြေခံတယ်လဲ
အဓိကတော့ကျွန်တော်တို့ဟိုပါပေါ့နော်ဒီစီးပွားရေးလုပ်ငန်းတွေတော်တော်များများလုပ်ငန်းရှင်ကြီးတွေတော်တော်များများကဒီနိုင်ငံရဲ့စီးပွားရေးတော်တော်များများကိုသူတို့ကလွှမ်းခြုံပြီးလုပ်နေကြတာဆိုတော့သူတို့ကဏ္ဍတစ်ခုထဲမှာသူတို့လုပ်နေကြတဲ့လူတွေမဟုတ်တော်တော်များများအင်ချမ်းကြီးလုပ်ငန်းတွေမှာနော်လုပ်နေကြတဲ့သူတွေကလည်းများတယ်เนาะအဲတော့အင်ချန်ကြီးတွေဟိုတယ်ရဲ့ဒမန်းက2015-16လောက်မှာဆိုတော့အတော်ကြီးကိုကြီးတဲ့အခါကျတော့အဲ့နေရာမှာလေလုပ်ငန်းရှင်ကြီးကတော့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကဆက်ပြီးရောပေါ့เนาะရေရှည်တည်တတ်မှာပဲရေရှည်ဒီလိုပဲတဟုန်လို့တက်နေမှာပဲအဲ့တွေကြောင့်မလို့ကျွန်တော်တို့ကဒါအင်ချန်ကြီးကိစ္စတွေကဒါအမတန်မှအညာဆုံးကြီးမဲ့ကိစ္စတွေရှိပြီးတော့အဲ့နေရာတွေ
focus လုပ်ခဲ့ကြတာပေါ့
ဟုတ်တယ်အဲ့ဆိုင်ပြီးလုပ်ခဲ့ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့မမျှော်လင့်မဲနဲ့ဒီ2016နောက်ပိုင်းမှာတော့ကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကလည်းကျဆင်းသွားတယ်ပြီးကျွန်တော်တို့ကုန်သွယ်ရေးအခုဂီရက်တွေဖြစ်တဲ့ခါကျကုန်သွယ်ရေးလုပ်ငန်းတွေကလည်းဖြည်းဖြည်းနဲ့နှေးကွေးလာတယ်ပြီးကျွန်တော်တို့စီးပွားရေးဟိုတိုးတက်မှုနှုန်းကလည်းကုန်ထုတ်လုပ်မှုတွေမှာတိုးတက်မှုနှုန်းကထင်သလောက်မတက်ဘူးဒါပေမဲ့ကျွန်တော်တို့ရဲ့သုံးဆွဲမှုကတော့အရင်ခင်ကပုံစံအတိုင်းပဲသုံးဆွဲနေနိုင်ကြတယ်เนาะအဲ့တော့ကျွန်တော်တို့ GDP တွက်တဲ့အခါမှာ production နဲ့ consumption နဲ့ရှိတဲ့အခါမှာเนาะသုံးဆွဲမှုတုံ
း
တက်ရင်လေ GDP တက်တယ်လို့ပဲပြောလို့ရတယ်ဒါပေမဲ့အဲ့ဒါကစီးပွားရေးကိုတကယ်တက်တဲ့เนาะရေရှည်တိုးတက်တဲ့တိုးတက်မှုလို့ကျွန်တော်တို့ကယူဆလို့မရဘူးเนาะအဲ့တော့ပြောချင်တာကတော့ကျွန်တော်တို့ control လုပ်မှုတော်တော်များများမှာနှီးကွေးလာတဲ့အခါကျတော့ခုနလုပ်ငန်းရှင်ကြီးတွေကအများသောအားဖြင့်ခုနပြောတဲ့အင်ချမ်းကြီးကိစ္စတွေမှာရင်းနှီးမြှုပ်နှံထားတယ်အခုဆိုအင်ချမ်းကြီးတော်တော်များများရဆိုင်သွားတယ်ရခင်ဈေးကြီးပေးပြီးတော့ဝယ်ထားတဲ့မြေတွေเนาะအင်ချမ်းမြေတွေကအခုဆိုရင်တော်တော်လေးကိုအရှုံးပေါ်ပြီးတော့ပို့ပြီးဆိုတာကဟိုရောင်းလဲဝယ်မဲ့လူမရှိတော့ဖြစ်တယ်။ဘာကြောင့်လဲဆိုတော့နိုင်ငံသားတွေကပဲအဓိကဒီဈေးကွက်ပေါ်မှာလာပြီးတော့เนาะဈေးကွက်ကိုစုအောင်ဈေးကွက်ကိုပို့ပြီးတော့ hot ဖြစ်အောင်လုပ်ပေးခဲ့တာဒါနိုင်ငံတကာရင်းနှီးမြှုပ်နှံမှုကအဓိကပေါ့။သူတို့တွေကအခုနောက်ပိုင်းမလာတော့ဘူးဆိုရင်တော့ကျွန်တော်တို့ကိုချင်းချင်းကရောင်းမရတယ်ဖြစ်เนาะအဲ့တော့ဒီနေရာမှာသူကဘိုးဘန်ကဘလို့ပဲသူ့ဟိုဟာအရာပေါ့เนาะစီမင်းစီကံအရာပြန်ပေးဖို့တောင်းပေမဲ့လေလုပ်ငန်းရှင်ကြီးကပြောနေတာသူတို့မှာပေးစရာဘူးမရှိဘူးသူတို့အပေါင်ထားတဲ့ပစ္စည်းကိုဘိုးဘန်ကထူခွဲရောင်းချအောင်လေ
ဒီကိစ္စဝင်မဲ့သူကအခုလက်ရှိအနေထားမှာဆိုရင်ဝင်မဲ့လူမရှိဘူးဖြစ်တယ်အဲ့တော့ဘာအနေကလည်းအကိစ္စအောင်မလုပ်ချင်ဆိုတော့ဒီလုပ်ငန်းရှင်ကြီးတွေဆိုတာလည်းဒီကျွန်တော်တို့ပြင်မှာသိနေကြတာလားခရိုနီတွေပေါ့ဆိုတော့သူတို့ပြောကြတာဒီလူတွေရဲ့ရင်းနှီးမြှုပ်နှံမှုအဓိကဆိုးဆိုးကုဆိုးပြောသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပဲဒီလုပ်ငန်းကြီးတွေအားလုံးလဲပတ်နေတာဟုတ်ပ ပြီးတော့အဲ့ဒီဘန်ပြဿနာတွေဖြစ်ပြီးမကြခင်ပါပဲအစိုးရအနေပြီးတော့ဒီအခွန်ဖြေလျှော့ပေးမဲ့ဟာကိုသူတို့ကြီးညာလိုက်တယ်ဆိုတော့ဒါဟာတနည်းအားဖြင့်ခရိုနီဆိုတာလည်းတခြင်းကသူတို့ရှိမှာငွေမဲတွေအများကြီးရှိတယ်ငွေမဲတွေပေါ်မှာထိုင်နေကြတယ်လို့ယူဆထားတယ်ယူဆရတယ်တစ်ဖက်မှာရှိနေပြန်တော့ဒါတွေကို
ဒီသူတို့ရှိရငွေမဲတွေကိုတော့အခွန်ဖြေလျှော့ပေးလိုက်ခြင်းအပြင်တစ်ဖက်မှာအဲ့ဒီငွေတွေကစီးပွားရေးထဲမှာလာပြီးရင်းနှီးမြှုပ်နှံကြမယ်လက်ပတ်မှုပြန်ပြီးတော့ရှိလာမယ်ဆိုတဲ့သဘောနဲ့အများအစိုးရအဲ့လိုမျိုးများပြောလိုက်တာလားဒီကတော့အိမ်တစ်ခုကတော့အဲ့ဒီခွန်ဖြေလျှော့ဖို့ကိစ္စကတော့ကြောင်ကြီးတော့မပြောဘူးပေါ့နော်ဒီကနေ့နှစ်ခေတ်ကစဉ်းစားနေတဲ့ကိစ္စနော်ဒါပေမဲ့လည်းတိ ဲပြီးတော့ဒီ view ဟာကိုချပြီးဆောင်ရတာတော့မဟုတ်ဘူးတို့တော့ဘိုးအခုဘန်နေပြဿနာဖြစ်တုန်းကဘန်နေနဲ့ကထုတ်လိုက်တဲ့ပတ်စံတော်တော်များများဘာတွေဖြစ်သွားလဲဆိုတော့ရွှေဝယ်တယ်လို့ဒေါ်လာဝယ်တယ်လို့ဆိုဖြစ်တယ်အဲ့တော့ရွှေစည်းတွေဒေါ်လာစည်းတွေကအကြီးကျယ်တက်ကုန်တယ်နော်အကယ်၍သာကျွန်တော်တို့ဒီစီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနအခွန်ဌာနကနေပြီးတော့ဒီလိုဖြေလျှော့မှုမျိုးသာမလုပ်ခဲ့ဘူးဆိုရင်ခုနဟိုဗန်နေမှာကြုံနေရတဲ့ပြဿနာဗန်နေကငွေထုတ်ပြီးအပြင်မှာရွှေဝယ်စိန်ဝယ်နောက်ပြီးတော့ဒေါ်လာဝယ်ဆိုတဲ့ကိစ္စတွေကပြန်ဆက်ပြီးတော့ဖြစ်နိုင်တယ
်ပူဆိုးသွား
တယ်ဒါပေမဲ့အခုကတော့ဟိုငွေရှင်ကြီးရှင်တော်တော်များများကစဉ်းစားသွားပြီเนาะရွှေဝယ်စရာရွှေဝယ်တာထက်ဆိုင်ရင်เนาะကြံတဲ့အခုဆိုရင်ဒီဟိုဟာပေါ့ဝင်ငွေရလမ်းကြောင်းကိုဖော်ပြစရာမလိုဘဲနဲ့တခြားတရားဝင်ဟိုဟာမှတ်ပုံတင်ထားတဲ့လုပ်ငန်းတွေပဲဝယ်မလားเนาะဟိုအဆောက်အုံတွေဝယ်မလားမြေပဲဝယ်မလားเนาะတကယ်တရားဝင်ပိုင်ရှင်ဖြစ်နိုင်တယ်ဆိုတဲ့အခါကျတော့အခုတော်တော်များများဒီကိစ္စမှာပြန်ပြီးတော့เนาะစဉ်းစားလာကြတာရှိတယ်ပြန်အာရုံစိုက်လာကြတာရှိတယ်အယောင်းဝယ်အတွက်ကိုစကားပြောနေကြတာတွေကြားနေရတယ်အဲအဲ့ဒီကြောင့်မဟုတ်လို့လေအခုလုံလုံးစင်ဘန်ဒီမှာအသက်ရှူဖို့တော်တော်ရသွားတယ်ပေါ့နော်ဒါပေမဲ့အခုကျွန်တော်ဆိုးရင်နေတာကအခုလို့လုတ်ပေးလိုက်တဲ့ကိစ္စဟာเนาะအင်ချမ်းမြေမှာပဲပြန်ပြီးတော့ရင်းနှီးမြှုပ်နှံကြအောင်မယ်ဆိုရင်ဒီပြဿနာကငိုဆခဲ့တဲ့ပြဿနာလည်းဒါနဲ့ဆခဲ့တာအခုလည်းဒီနေရာကိုပဲပြန်ပြီးတန်နေရလင်းနေဦးမယ်ဆိုရင်ကျွန်တော်တို့စီဝါရီကထွက်ပေါက်ရမှာမဟုတ
်ဘူး။ဒါပါစီဝါရီလောက်ဖြစ်ဖို့လိုရပါဘူး။
အဲ့လိုလုံးဖို့လိုဖို့ဆိုရင်နိုင်ငံတော်အစိုးရဘက်ကဘာလို့နေလဲဆိုတော့ဒီဘဲကဏ္ဍတွေကတော့ဖြင့်သူတို့အားပေးမယ်နော်။အထူးသဖြင့်ကုန်ထုတ်လုပ်ရေးကဏ္ဍတွေပြီးရင်တော့ကျွန်တော်တို့လုပ်ငန်းကိုခြေပြုပြီးတော့အလုပ်ကံ
ခွင့်လန်းတွေ
ဖန်တီးပေးမယ်ကဏ္ဍတွေပြီးရင်တခြားဒီကုန်သွယ်ရေးကိုအထောက်အကူပြုမယ်ကျွန်တော်ပတ်စံဝင်မဲ့လုပ်ငန်းတွေမှာနော်စီဝါရီဆန်ဆန်လုပ်ကြမယ်ဒီလုပ်ငန်းရှင်ကြီးရလေဒီနေရာမှာရင်းနှီးမြှုပ်နှံမယ်ဆိုရင်ဒါကိုခုံကင်းလုတ်ခွက်ကိုဘာလို့လုံမလဲဆိုရင်ဟာနဲ့ထပ်ပြီးတော့ထချက်မကွာလိုက်ပေးနေဆိုရင်ပြဿနာဖြစ်တဲ့ကဏ္ဍတွေကိုငွေစည်းစိမ်မှုကနင်းသွားပြီးတော့တကယ်ကျွန်တော်တို့တိုင်းပြည်တွေခွန်အားဖြစ်စေမယ့်ကဏ္ဍတွေကိုငွေစည်းစိမ်မှုကပြန်ပြီးဝင်လာတယ်နော်အဲ့ခါကျရင်ကျွန်တော်တို့လိုချင်တဲ့စီးပွားရေးဥမောနိုင်မယ့် stimulus ဆိုတဲ့ဟာကရနော်ဒါပေမဲ့လည်းအခုလုံလုံးစေတော့အဆိုအဝိုင်းမှာဒီလိုစဉ်းစားနေတဲ့စဉ်းစားချက်တွေဆွေးနွေးချက်တွေကျွန်တော်မတွေ့ရသေးဘူးအဲ့တော့ကျွန်တော်တို့ဘက်ကတော့ဒါကိုပြန်ပြီးတော့ဆက်ပြီးတော့ပေါ့နော်ဆိုအဝဆက်လက်မတက်လို့ဖို့ဆိုတဲ့ဟာတွေကျွန်တော်တို့တိုက်တွန်းပေးဖို့အကြံပြုပေးဖို့လိုအပ်နေသေးတယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုတာသာ
ကျေးဇူးများကျေးဇူးများပါလေဆုပ
ါမြန်မာရေးရာဆွေးနွေးကန်အစီအစဉ်ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းတိုမီတာ32 kHz 933 လိုင်းတိုမီတာ40 kHz 9483ညလိုင်းတိုမီတာ48 kHz 6753ညလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်တဲ့အခါမအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပထမဦးဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ကော်မရှင်ရဲ့ရွေးကောက်ပွဲဤဥပဒေပြင်ဆင်ချက်ဘာအတွက်ဖြစ်မလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရရှင
်။ဒီကရရဲ့ပိုင်းနိုင်ငံရေးနယ်ပယ်တဲ့ပါဝင်ပတ်သက်နေကြသူတွေကြားအပြောအများဆုံးကိစ္စတစ်ခုကတော့ဒီတော်စုရွေးကောက်ပွဲကော်မရှင်ကနေလွှတ်တော်ရွေးကောက်ပွဲဤဥပဒေတွေကိုပြင်ဆင်တဲ့ကိစ္စပဲဖြစ်ပါတယ်။အထူးစိတ်ဝင်စားတဲ့ဝေဖန်ပြောဆိုနေကြတာကတော့တပ်မတော်သားတွေနဲ့သူတို့အိမ်တော်စုဝင်တွေကိုတိုက်ရင်တပ်ဖွဲ့ပြင်ပကမဲယုံနေမှာမဲပေးစီမယ်ဆိုတဲ့ကိစ္စပါ။အရင်ကတော့သူတို့တွေဟာတိုက်ရင်တပ်ဖွဲ့အတွင်းကမဲယုံနေမှာပဲမဲပေးကြရတာပါ။ရွေးကောက်ပွဲကော်မရှင်အနေနဲ့ဤဥပဒေမှာအဲ့လိုပြင်ဆင်လိုက်တာကိုကြိုးစိုးထောက်ခံတဲ့သူတွေရှိသလိုလိုအပ်လို့လားတပ်မတော်သားတွေကိုမယုံလို့လားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်။ကန့်ကွက်တယ်ဆိုတဲ့ပြောဆိုမှုမျိုးကိုတော့မကြားမသိရသေးပါဘူး။2019အောက်တိုဘာ3ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ရဲ့လွှတ်တော်ရွေးကောက်ပွဲတွေကို၅ကြိမ်မြောက်ပြင်ဆင်တဲ့ဤဥပဒေတွေမှာဘာတွေပါဝင်သလဲ။အဲ့ဒီဥပဒေပြင်ဆင်ချက်ကြောင့်ဘလို့အကျိုးရလတ်တွေဖြစ်ပေါ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ်။
အခုပြင်ဆင်လိုက်တာဟာပြည်သူ့လွှတ်တော်ရွေးကောက်ပွဲဤဥပဒေအမျိုးသားလွှတ်တော်ရွေးကောက်ပွဲဤဥပဒေနဲ့တိုင်းနယ်ပြည်နယ်ရွေးကောက်ပွဲဤဥပဒေတွေပါဝင်ကြပါတယ်။ပြင်ဆင်တဲ့ဤဥပဒေတွေထဲမှာစိတ်ဝင်စားဖို့အကောင်းဆုံးကတော့တပ်မတော်သားတွေနဲ့မိသားစုဝင်တွေကိုတပ်ပြင်ပမဲယုံတွေမှာမဲပေးခိုင်းမဲ့ကိစ္စပါ။အဲ့ဒီအတွက်သက်ဆိုင်ရာရွေးကောက်ပွဲဤဥပဒေ39ဤဥပဒေကွဲကကြီးကိုအစားထိုးလိုက်တဲ့ဖြည့်ဆွဲချက်မှာတွေ့နိုင်ပါတယ်။အပြည့်စုံကတော့1ကော်မရှင်၏တာဝန်ပေးချက်နှင့်အညီတပ်မတော်သားများနှင့်ရင်းတို့နှင့်အတူနေထိုင်ကြသည့်အိမ်တော်စုဝင်များနေထိုင်ရာတရင်တပ်ဖွဲ့များအတွက်မဲယုံနေရာတပ်မတ်ရာ၌သက်ဆိုင်ရာရပ်ကွက်သို့မဟုတ်ကျေးရွာအုပ်စုအတွင်းရှိမဲဆန္ဒရှင်များနှင့်အတူဆန္ဒမဲပေးနိုင်ရန်နှင့်ပွင့်လင်းမြင်သာမှုရှိစေရန်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းများရွေးကောက်ပွဲကိုယ်စားလှယ်များမဲယုံကိုယ်စားလှယ်များအကူကိုယ်စားလှယ်များနှင့်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူများလွတ်လပ်စွာဝင်ထွက်သွားလာနိုင်ပြီးထိုတရင်တပ်ဖွဲ့၏ပြင်ပတင့်လျော်သည့်နေရာတွင်တတ်မှတ်ပေးရမည်ဆိုပြီးဖော်ပြထားပါသည်။နောက်ဆုံးချိန်ထိအတည်ဖြစ်ခဲ့တဲ့ရွေးကောက်ပွဲဤဥရီတွေထဲမှာအဲ့ဒီပြဋ္ဌာန်းချက်မပါပါဘူး။အခု၅ချိန်မြောက်ပြင်ဆင်ချက်မှာမှအဲ့ဒီအချက်အသစ်ဖြည့်ဆွက်ထားတာဖြစ်ပါတယ်။အရင်ကဆိုရင်တော့တပ်မတော်သားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာတပ်တွင်းမဲယုံတွေမှာပဲမဲပေးခဲ့ကြတာပါ။လက်နက်ကိုင်တပ်ဖွဲ့တစ်ခုရဲ့အဝန်အဝိုင်းအတွင်းမှာအဲ့ဒီလက်နက်ကိုင်တပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေမဲပေးကြရမှုလွတ်လပ်မှုရှိနိုင်ပါမလားသက်ဆိုင်ရာတပ်မှုတွေရဲ့လွှမ်းမိုးမှုတွေရောမရှိနိုင်ဘူးလားဆိုပြီးမေးခွန်းထုတ်နေကြတဲ့ကိစ္စဖြစ်ပါတယ်နောက်တဲ့အရေးကြီးတာတစ်ချက်ကရွေးကောက်ပွဲလုပ်ပြီးဆိုတာနဲ့အဲ့ဒီမဲပေးတဲ့မဲယုံတွေကိုအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့သူတွေလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနိုင်ရဲ့လားဆိုတဲ့ပြဿနာပါအခုဒီပြဌာန်းချက်ဖြစ်သွင်းလိုက်ပြီးဖြစ်လို့တပ်မတော်သားတွေသူတို့ရဲ့မိသားစုဝင်တွေရွေးကောက်ပွဲမှာလွတ်လွတ်လပ်လပ်မဲပေးနိုင်မှာဖြစ်တယ်လို့အမတ်လောင်းတွေနဲ့သက်ဆိုင်သူတွေလည်းအဲ့ဒီမဲယုံတွေစီလွတ်လွတ်လပ်လပ်ဝင်ထွက်ခွင့်ရသွားတော့မှာပါ
နောက်ထပ်ပြင်ဆင်တာတစ်ခုကတော့ကြိုတင်မဲပေးတဲ့ကိစ္စကိုပြင်ဆင်တာပါကြိုတင်မဲပေးမဲ့သူတွေကိုစီးရင်မှန်ကန်ကန်ပြုစုဖို့ကိစ္စမဲပေးမဲ့သူစီးရင်မှာကြိုတင်မဲပေးမဲ့သူတွေဖြစ်ကြောင်းမီနီတာအမှတ်သားပြုပြီးထင်ရှားအောင်လုပ်ရမယ့်ကိစ္စကျူတင်မဲပေးမဲ့သူရဲ့နာမည်တွေကိုလည်းပွင့်လင်းမြင်သာမှုရှိအောင်တိုက်ဆိုင်စစ်ဆေးနိုင်အောင်ဖော်ပြထားရမယ့်ကိစ္စနောက်ဆုံးကျူတင်မဲပေးတာကိုသက်ဆိုင်ရာအမတ်လောင်းတွေကိုယ်စားလှယ်တွေလေ့လာစောင့်ကြည့်သူတွေလိုက်ပါစောင့်ကြည့်နိုင်မယ့်ကိစ္စတွေကိုဖြည့်ဆွက်ထားပါတယ် အရင်စစ်ဆိုးရွားကကမကထလုပ်ပြီးကျင်းပပေးခဲ့တဲ့2020ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ပြည်ခိုင်ပြိုးမဟုတ်တဲ့အခြားခြားသောပါတီကအမတ်လောင်းတွေအစိုးရအကြောက်ကြဆုံးပြဿနာဟာကျူတင်မဲပြဿနာလို့ဆိုရင်မမှားပါဘူးအဲ့ဒီချိန်ကရွေးကောက်ပွဲဝင်ပြိုင်ပြီးရှုံးနိမ့်သွားတဲ့အမတ်လောင်းတော်တော်များများကတာမမဲတွေရေတက်ချိန်မှာသူတို့နိုင်တယ်တာမမဲတွေရေတွက်ချိန်မှာသူတို့နိုင်တယ်ဒါပေမဲ့ဘယ်ကရောက်လာမှမသိတဲ့ကျူတင်မဲတွေအထုတ်လိုက်သွန်ချရေတွက်လိုက်ချိန်မှာတော့သူတို့ရှုံးသွားတယ်ဆိုပြီးကြေကြေပြက်ပြက်ပြောဆိုတာမျိုးရှိခဲ့လို့ပါပဲအခုကျူတင်မဲစီရင်ပြည့်စုံစေတာမဲပေးချိန်မှာအားလုံးစောင့်ကြည့်နိုင်တာစတဲ့အချက်တွေပြင်လိုက်နိုင်ပြီမို့ကျူတင်မဲကနေမတမာမှုတွေဖြစ်လာမဲ့အရေးအထိုက်လျောက်လျှော့ချနိုင်မယ်လို့ခန့်မှန်းရပါတယ
်ဤဥရေကျမ်းမှာနောက်ဆုံးပြင်ဆင်ထားတဲ့တစ်ချက်ကမဲဆန္ဒနဲ့ပြင်ပရောက်တက်မတော်သားတွေရဲ့မဲပေးမှုပါပြင်ဆင်ချက်ထဲမှာတက်မတော်သားတွေသူတို့နဲ့အတူနေမိသားစုဝင်တွေမဲဆန္ဒနဲ့ပြင်ပတနည်းအားဖြင့်ရှေးတန်းစခန်းလိုမျိုးရောက်နေရင်အရင်လိုကိုယ့်ဘာသာကိုယ်အစဉ်ပြေတဲ့အချိန်တတ်မှတ်ပြီးမဲပေးစရာမျိုးမဟုတ်ပဲကော်မရှင်ကတတ်မှတ်ပေးတဲ့နေ့ရက်နဲ့အချိန်အတွင်းမှာပဲမဲပေးကြဖို့ဆိုပြီးပြင်ဆင်ထားပါတယ်လက်ရှိဤဥပဒေကိုပြင်ဆင်လိုက်ရတာနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကကော်မရှင်ရဲ့စံချက်၅ချက်ဖြစ်တဲ့ပွင့်လင်းမြင်သာမှုရှိဖို့ဥပဒေနဲ့အညီလွတ်လပ်မှုရှိဖို့မျှတမှုရှိဖို့အများယုံကြည်လက်ခံဖို့မဲပေးခွင့်ရှိသူတွေရဲ့ဆန္ဒအမှန်ထုတ်ဖော်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့လုပ်ရတာလို့ဆိုပါတယ်လက်ရှိရွေးကောက်ပွဲဥပဒေနဲ့ပုံသဏ္ဍာန်အရတက်မတော်သားတွေရဲ့မဲဟာတချို့သောမဲဆန္ဒနေမြေတွေမှာအတော်လေးအရေးပါနေပါတယ်။ဥပမာရန်ကုန်တိုင်းကိုကိုကျွန်းမြို့နယ်ဆိုရင်မဲပေးပိုင်ခွင့်ရှိသူတွေမှာတက်မတော်သားတွေကအများစုဖြစ်ပြီးပြည်ထောင်စုအဆင့်အမတ်တယောက်နဲ့တိုင်းအဆင့်အမတ်နှစ်ယောက်ရွေးချယ်ရမှာအဲ့ဒီတက်မတော်သားမဲတွေကအဆုံးအဖြတ်ဖြစ်နေလို့ပါပဲ
။ကိုကိုကျွန်းလိုမဟုတ်ပေမဲ့တည်ရင်တက်ဖွဲ့အခြေဆိုင်မှုများတဲ့တချို့သောမဲဆန္ဒနေမြေတွေမှာတော့တက်မတော်သားတွေရဲ့မဲတွေဟာအဆုံးအဖြတ်မဖြစ်တာတောင်အရေးပါတဲ့အခန်းကဏ္ဍကပါနေတဲ့မဲဆန္ဒနေမြေတွေလည်းရှိပါတယ်ဒီအတွက်ရွေးကောက်ပွဲကော်မရှင်ရဲ့အခုနည်းဥပဒေပြင်ဆင်ချက်ဟာပါတီအသီးသီးကအမတ်လောင်းတွေအတွက်တက်တွေမဲယုံတွေကြိုတင်မဲတွေမဲဆန္ဒနေမြေပြပရောက်မဲတွေအတွက်စိုးရိမ်ပူပန်နေရမှုကနေရော့ပါစေနိုင်သလိုတက်မတော်သားတွေအနေနဲ့လည်းအရင်ထက်ပိုပြီးလွတ်လွတ်လပ်လပ်မဲပေးခွင့်ရလာလိမ့်မယ်ဒီမိုကရေစီစနစ်ဆိုတာဘာလဲလို့ပိုပြီးခံစားသိရှိနားလည်လာလိမ့်မယ်လို့မျှော်မှန်းရပါတယ်ဘယ်လိုပဲဖြစ်ဖြစ်ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်ရဲ့အရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တာမို့အခုနည်းဥပဒေပြင်ဆင်မှုဟာဒီမိုကရေစီစနစ်စီသွားရလမ်းကြောင်းကိုအထောက်အကူဖြစ်စေနိုင်ကြောင်းပ
ါဥစီတော်မြင့်ရဲ့ပြည်ရင်းသတင်းတုံ့သက်ချက်အစီအစဉ်မှာရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်အောင်ပါရှင
်ပရရှင်ကလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံရဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်မြန်မာလူထုကြိုက်တဲ့ NLD ပါတီ၄နှစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူရဲ့စွမ်းဆောင်ရည်ပေါ်လူလူကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲတက်တက်မှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကျိုးခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်အခုအင်္ဂါနေ့ညတရက်ဒီလိုက်အစီအစဉ်မှာတော့ရွေးကောက်ပွဲအကျိုးကာလနဲ့အာဏာရ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါပါဝင်ဆွေးနွေးမိမြလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်ကြီးရဲ့အမြင်သဘောထားတွေတင်ပြဖို့အတွက်ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မတ်အေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါ။ပါပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေနဲ့ Messenger ကအစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။သောရရှင်တွေကျမတို့စီကိုစာရေးတဲ့အထက်မှာတော့နောက်ပိုင်းမှာ Facebook Messenger အသုံးပြုပြီးရေးလာတဲ့စာတွေအများပြားလက်ခံရရှိကြပါအများဆုံးလို့ပြောရပါမယ်နော်။ဒီမှာတော့ရှင်တယောက်ကနိုင်ဝင်းဆိုတဲ့တော်ရရှင်မှာနေ့တိုင်းနဲ့နေ့တိုင်းအားပေးပါတယ်တဲ့သူကြိုက်တာကတော့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာလို့ပြောလာပါတယ်ဒီမှာကိုကိုဆိုတဲ့တော်ရရှင်ကအားပေးနေပါတယ်ကျွန်တော်အားတိုင်းအမြဲနားထောင်ကြည့်ပါတယ် VOA ဆိုပြီးဆာရိုလေးရေးပို့လာပါတယ်ကျေးဇူးတင်ပါတယ်ရှင်ဆာရိုလေးရေးလာတဲ့တော်ရရှင်နိုင်ဝင်းမှာစီနာရှင်ဆိုတဲ့တော်ရရှင်ကလည်းသူ့လိုပဲတကြောင်နဲ့စာရေးပို့လာတာပါမင်္ဂလာပါညီအကိုမောင်နှမတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျမခြင်းနဲ့ပြည့်စုံနိုင်ကြပါစေတဲ့ကျမတို့ VOA 1.0 သူ 1.0 သားတွေကိုဆုတောင်းပေးလာတာဖြစ်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့သူ့ရဲ့စာရွက်တွေကိုဓာတ်ပုံရိုက်ပြီးတော့ရေးပို့လာပါတယ်နောက်ပြီးမေးခွန်းတစ်ခုလည်းမေးလာပါတယ် Facebook အကောင့်ပိုင်ရှင် Campaign ကစာရေးလာတာပ
ါကျွန်တော် VOA သတင်းနားထောင်ပါတယ်သတင်းကြည့်ရလဲစိတ်ဝင်စားပါတယ်သတင်းတွေဓာတ်ပုံတွေတင်ပို့ခြင်းပါတယ်ခုပို့လို့ရပါသလားလမ်းညွှန်ပေးပါခုပို့တဲ့ဓာတ်ပုံနဲ့စာများအောင်မှန်ပါသလားဘယ်နဲ့ရကြမှာကြီးညာပါသလဲကြီးညာရက်မှာတွေ့မြင်ကြပါတယ
်ဒီတော်ရရှင်ကချင်းစာပေနဲ့ယဉ်ကျေးမှုကော်ပိုရိတ်နာမည်များဖြစ်ကြပါတယ်ဆိုတော့သူကသူတို့ကော်ပိုရိတ်ဖွဲ့တဲ့အကြောင်းအရာတွေကိုသူတို့ရဲ့ဒီသူတို့ရဲ့တရားဝင်ထုတ်ထားတဲ့စာရွက်တွေကိုဓာတ်ပုံရိုက်ပြီးပို့လာတာဖြစ်ပါတယ်ဟုတ်ကဲ့ကျွန်မဒီတော်ရရှင်ကိုထုံးစံတိုင်းမဲ့ Messenger ကနေပြောလဲစာပြန်ပေးထားပါတယ်ဟုတ်ကဲ့ဟိုတခြားတော်ရရှင်တွေလည်းဒီလိုအကြောင်းအရာမျိုးနဲ့ဆက်လင်းပြီးတော့သိရအောင်လို့ကျွန်မဒီမှာလေလိုက်ပေါ်ကနေပြန်ချပေးချင်ပါတယ်ရှင်။အဓိကကတော့ကျွန်မတို့ဆီကိုစာရေးတဲ့တော်ရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်လို့ပထမပြောချင်ပါတယ်နော်။ဒီတော်ရရှင်ကသတင်းတွေပို့ပေးလို့ရပါလားဆိုလို့ဟုတ်ကဲ့ကျွန်မတို့ရဲ့သတင်းတွေကိုနိုင်ငံတကာနဲ့မြန်မာနိုင်ငံက VOA သတင်းတောက်တွေပို့ပေးနေတာဖြစ်ပါတယ်။ VOA တော်ရရှင်တွေအနေနဲ့ကိုပိုင်ထင်မြင်ယူဆချက်ထုတ်ပေါ်တာမျိုးရင်ဖွင့်တာမျိုးသတင်းပေးရမျိုးလုပ်လို့ရပါတယ်ဒီ Messenger မှာပဲစာရေးပြီးတော့သတင်းပေးပို့နိုင်ပါတယ်သတင်းပို့တဲ့အခါမှာလည်းတကယ်လို့ကျမတို့ကဒီသတင်းကိုစိတ်ဝင်စားတယ်ကျမတို့ထပ်ပြီးတော့ထုတ်လွှင့်ခြင်းနဲ့ဆိုရင်တော့ဒီကိစ္စအကြောင်းအရာနဲ့ပတ်သက်တဲ့သတင်းကိုကျမတို့တိုက်ရိုက်ကိုယ်တိုင်စုံစမ်းကြည့်ပါတယ်ကျမတို့ရဲ့သတင်းတောက်တွေကပဲဖြစ်ဖြစ် Washington DC ကပဲဖြစ်ဖြစ်တယ်လီဖုန်းနဲ့ပဲဖြစ်စီလူနဲ့ဖြစ်စီစက်တယ်ပြီးတော့စုံစမ်းပါတယ်အဲ့ဒီကနေပြီးတော့ကျမတို့သတင်းတဆင့်တင်ပြပါတယ်ရှင်အဲ့လိုမျိုးသတင်းပေးပို့လာကြတဲ့သောရရှင်တွေကိုလည်းအထူးကျေးဇူးတင်ပါတယ်နော်ဖွဲ့သားများအားလုံးကျန်းမာကြပါစေဆိုပြီးရေးလာတဲ့မောင်ဝင်းဆိုတဲ့တော်ရရှင်ကတော့သူရေးလာတဲ့စာလေးကိုဖတ်ပြီးတော့တစ်ချိန်လုံးကကျမတို့ကိုဘလောက်တောင်မြန်မာနိုင်ငံကအားပေးခဲ့လဲဆိုတာကိုအမှတ်ရစေတာပါသူကဒီလိုရေးလာပါတယ
်မင်္ဂလာပါ VOE အဖွဲ့သားများကျန်းမာကြပါစေအဖွဲ့သားတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်စုံနိုင်ကြပါစေဗျာ VOE ထာဝရအောင်မြင်ပါစေအမြဲနားထောင်နေပါတယ်1986ခုနှစ်ချိန်ကလေးကအားပေးလာတာပါနဝတခက်ကခိုးပြီးတော့နားထောင်ရတာမမိသေးပါဘူးBBC VOE RFA ညာနေသည်ရန်တိုက်ပေးနေသည်မူသားများပြောသည်ပြပအာကုပစင်ယူအစိုးမြင်ဝါဒီများဆန့်ကျင်ကြဆိုတဲ့ဆောင်းမုတ်ကလေးတွေကိုမှတ်မိနေပါသေးရဲ့အမှန်တိုင်းထုတ်လင်းလို့အခုချိန်ထိရပ်တည်နိုင်နေဆိုတာပြည်သူတွေသိကြပါရယ်ထုတ်လင်းတဲ့အစီအစဉ်တွေအားလုံးနားထောင်အားပေးရပါတိုက်ပွဲတွေဖြစ်နေတဲ့နေရာကပြည်သူတွေအတွက်လည်းစိတ်ညစ်စရာတောကရောက်ရတာတွေနားထောင်ရလို့အင်မတန်ဆင်ကောင်းဖြစ်ရပါတယ်ကျွန်တော်ကအခုထိုင်းနိုင်ငံမှာလှုပ်လှုပ်နေပါတယ်နိုင်ငံတကာသတင်းတွေမြန်မာပြည်ကသတင်းတွေတင်ဆက်ပေးလို့အရန်ကိုကျေးဇူးတင်ပါတယ်ဗျာအမြင်အားပေးလျက်ပါအောင်မြင်ပါစီ VOE ကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါကိုမောင်ဝင်းရေးလာလို့သတင်းစာထဲမှာအဲ့လိုမျိုး PPC VOE RFA လေးလိုင်းပေါ်ကလူသက်သမားများဆိုတဲ့ဒီပြောဆိုတာတွေကိုပြန်ပြီးအမှတ်ရစီပါရယ်နော်အမြင်နဲ့နားဆင်အားပေးရဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီ ਈ ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ပြန်ပြီးရေးလာကြတဲ့တော်ရရှင်ရဲ့အကြံပြုချက်တွေဒါမှမဟုတ်လည်းတုံ့ပြန်ချက်တွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။ကျမတို့ဒီကိုစာရေးနေကြတော်ရရှင်ဖြစ်တဲ့တကုမျိုးတစ်ကဦးလာထွန်းသူကတော့တိုင်းရင်းလေလိုင်းအစီအစဉ်တွေဒါမှမဟုတ်လည်းဒီမြမရေးသုံးသက်ချက်အစီအစဉ်တွေကိုပို့ပြီးတော့စိတ်ဝင်စားပုံမှာအဲ့ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဝေဖန်အကြံပြုချက်တွေသူ့ရဲ့အမြင်တွေကိုနောက်ပိုင်းမှာအမြဲတမ်းစာရေးလေးရှိသူပါ။ဒီတစ်ခါလည်းသူကတိုင်းရင်းလေလိုင်းအစီအစဉ်ကိုနားဆင်ပြီးရေးလာတာဖြစ်ပါတယ်။
ဒီကနေ့ညတိုက်ရိုက်လေးလိုင်းကိုစိတ်ဝင်စားတိတိချာချာနားထောင်ပါရယ်။အရင်လေသဘောကျတာပါ။ပေးထားတဲ့အချိန်နဲ့အကြောင်းအရာကကြီးမားလို့တော့တူတီးတုတ်ပြကြပြကြရလို့ခံစားရလို့ရခိုင်အရေးဆွေးလို့ရတာရခိုင်အရေးဓာတ်သက်ပါလို့ပြောရမလား။ပထမရခိုင်ကမွတ်စလင်လားဘင်္ဂလီတွေအသက်ဖက်နဲ့ထုတ်ပြေးကြရတယ်လို့အခုတိုင်းရင်းထားတဲ့ရခိုင်တွေန
နောက်ဆက်တွဲလက်နေကြီးကျင်းစံတွေနဲ့မိုးပေါ်ကဆက်တနတ်ကြီးတွေကနေအသက်လူပြည်ပြည်နေကြတဲ့အဖြစ်တွေ့မြင်ပြီးရခိုင်ပြည်နယ်ကဒုက္ခတွေကိုအိမ်တွေကနေရင်တမမှဖြစ်လာသလိုခံစားရလိုက်လို့ပါ။ကောင်းဆောင်ကြီးတွေလိုက်ရလိုက်ရဖြစ်နေတဲ့ကြားကကြားသိနိုင်ပါစေလို့ဆုတောင်းပါတယ်။
အခုလိုမျိုးတုံ့ပြန်စာရေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဒီတိုင်းရိုင်းလေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ပဲရေးလာရတဲ့နောက်ထပ်သောရရှင်တယောက်ကတော့ဒီသောရရှင်ကအော်တိုဘာလကုန်မှာထုတ်လွှင့်ပေးသွားတဲ့တိုင်းရိုင်းလေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှင်းတင်ကျင်းပမဲ့ရွေးကောက်ပွဲအတွက်သူကအခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါ ီမှအသာစီးမပေးပါနဲ့လူကောင်းစုကောင်းရွေပြီးပါတီစုံစနစ်သွားနိုင်အောင်ပြည်သူတွေတန်းမြစ်တတ်ဖို့လိုပါတယ်ပါတီစုံစနစ်ဟာတိုင်းပြည်အရေးအဆောင်အကောင်အဆိုးထိန်းနိုင်မယ်စနစ်ပါအရင်လိုတပါတီတည်းစုပုံနေရင်တော့အသာစီးရပါတီရဲ့လုံသမျှခံကြရမည်အားလုံးကမခိုးမဲ့သူမပါပါဘူးခိုးမဲ့သူတွေကြီးပါပဲခိုးတာချင်းအတူတူတပါတီတည်းဆိုလွတ်လွတ်ကျွတ်ကျွတ်ခိုးလို့ကောင်းတယ်ပါတီစုံဆိုတော့သူ့ကြီးရငါကြီးရနဲ့ခိုးတာတော့မလွတ်လပ်ဘူးပါတီစုံစနစ်ကိုသွားနိုင်မှုပြည်သူတွေအသိလိုပါတယ်
။ဒါရဲ့လေလံအစီအစဉ်အတွက်ရေးလာတဲ့လူသစ်ဆိုတဲ့သောရရှင်မှာနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိကြပါ။အဲ့ဒီကစာတချို့ကိုလည်းကျွန်မအခုပြောပြပေးသွားခြင်းပါတယ်။ပထမဦးဆုံးဦးသိန်းအောင်ဆိုတဲ့တော်ရရှင်မြန်မာနိုင်ငံကဒီအထူးသဖြင့်ရခိုင်ဒေသကစီရေပရိပခ္ခတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတာလေးဝေမျှပေးခြင်းပါတယ်
။စစ်ပွဲကြမှာအရသာတည်ဆုံမှုရှိတယ်ဒါပေမဲ့အရသာတည်ဆုံမှုအများစုကဗမာစစ်တပ်ကလုတာပိုများတယ်အရသာကိုပေါ်တာခေါ်တာမျိုးလမ်းပြခေါ်တာမျိုးတခါလေတက်ဖြတ်တာမျိုးလဲဗမာစစ်တပ်ကလုတာပုံများပါတယ်အခုဆိုရင်ကြည့်ပါလက်နဲ့ကြီးတွေနဲ့ရန်တန်းပစ်ခတ်လို့လူနေအိမ်တွေမှာပေါက်ကွဲအပြစ်မဲ့ကလေးတွေလူလူတွေတည်ကြရရပါတယ်ဒါ ው လဲဗမာစစ်တပ်ကလုတာပါပဲအဲ့တော့ဗမာစစ်တပ်ရဲ့ဖက်စစ်ကိုလိုနီအကြမ်းဖက်တောင်းကြမ်းမှုတွေကိုရပ်တန့်ပေးဖို့ဒီ VOA ကနေတဆင့်တောင်းဆိုလိုက်ပါတယ်
ဒါကတော့စစ်ဘေးကံခံနေရတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လုံရက်တွေကိုရက်တန်းကရက်ပါဆိုပြီးဒီတော်ရရှင်ပန်ကြားလာတာဖြစ်ပါလိမ့်ရှင်။နောက်ထပ်တော်ရရှင်ရည်ရဆိုတဲ့တော်ရရှင်ကတော့လက်ရှိမြန်မာနိုင်ငံမှာအုပ်ချုပ်နေတဲ့အာဏာရအစိုးရဘက်မှကန့်ကွက်စာရေးလာတာဖြစ်ပါလိမ့်။ပြည်သူလူထုအဆင်းရဲဒုက္ခကြုံရလွန်းလို့ပါဆိုပြီးဒီတော်ရရှင်အခုလိုရေးလာပါလိမ့်ရှင်
။ NLD အစိုးရကိုစိတ်ပြက်မိပါတယ်ဗျာ။အောက်ရှိပြည်သူတွေရဲ့ကောင်းကျိုးကိုတတိယရောက်ဘာတစ်ခုမှလှုပ်ဆောင်နိုင်တာမရှိဘူးဗျာ။စစ်အစိုးရတို့ကတော့ရှာဖွေစားလို့ရသေးတယ်။ပြည်သူအစိုးရလက်ထက်ကြားမှာပိုပြီးဒုက္ခရောက်ရတယ်။နိုင်ငံတကာကအစိုးရယုံတွေဖြစ်တဲ့ T-Labor ယုံနဲ့ရဲစခန်းဌာနတွေကိုနှီးပညာအကူအညီနဲ့စိတ်ဓာတ်တွေကိုဝိုင်းပြီးပြင်ပေးစေချင်ပါတယ် VOA ရေ
။လောလောဆယ်မြန်မာနိုင်ငံကကြက်တဲမှုတွေပေါ်မှာဒီတော်ရရှင်ကဒီအစိုးရအနေနဲ့ဒီထက်ပိုပြီးလှုပ်ဆောင်တင်နေဆိုတာစာရေးလာတာဖြစ်ပါတယ်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ဒီကြောင့်လာတဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါရဲ့ရှင်။ Smart View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတေးတော့လာတဲ့တော်ရရှင်တွေကိုအလှည့်ပေးကြပါရနော်ချင်းတောင်းပါတယ်ဆိုပြီးတော့ကျွန်မစီကို Messenger ကနေစာ ေးပို့ထားတဲ့တယောက်ကတော့ရန်ကုန်မှာကျန်ခဲ့တဲ့ဥဥဘိုက်ပူဥဥကိုဥဥဥဆောင်ဥဥဘောဥဥမူးမြင့်အောင်ဥဥဆိုးနဲ့ဖို့ဖို့ညီတို့အတွက်ပါတဲ့ဝေးလာရင်မချေရဘူးတဲ့လားဆိုတဲ့တခြင်းလေးတောင်းပေးကြပါလေတဲ့အရင်လာမင်းနဲ့သူရဲ့ကိုကိုတို့ကတောင်းပေးလိုက်ပါလေတဲ့ဒီတေးတောင်းတာတွေမှာပါရနေမယ်လေတော်တော်လေးကိုစိတ်ဝင်စားချက်ကောင်းပါရဲ့နော်ကဲဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဝေးလာရင်မချေရဘူးတဲ့လားဆိုတဲ့တခြင်းလေးမေတ္တာလက်ဆောင်ဖြင့်ထုတ်လွှင့်ပေးကြပါလေဒီတေးတောင်းခံရတဲ့သောရရှင်တွေရော view ဒီချစ်ပရိသတ်တွေအားလုံးရောဒီတခြင်းလေးကိုနှစ်ထိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါလေဝေးလာရင်မချေရဘူးတဲ့လားဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်နော်
真理的麻辣没梦没有被背吧用不别的不辣烂腿起来吗心的脏的路就断的辣你被奶脏的洗了吧嘿在地西楼西都的红牙吧你那里妈吧门内那路路耶稣飘米的吧你家飞的苏格蒙古贝拉你来你的飞的雨格拉等你这么吃都没撇着不得啦你家拉到飞干嘛又打啦你哈就见你过来家都吧年路多吃得了可用你的那些狗把丹布罗表把所别开裂的啦
ဝေလာရဲ့မချေရဘူးလားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေတွေနဲ့ညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါသေးတွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOE Internet ဆာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voenews.com ဖြစ်ပါယ်။ VOE ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။那勒嘛吧门内来路路也从丢你家吧那家陪的苏啊梦口贝拉你来你们提的雨的啦等你这么吃都没撇着不得啦你家拉到谁家没有打啦你哈就见你和那家族吧年都多吃的路
မဲရေးစံနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုလို VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမက်ဆုရင်ထွေးနဲ့အတူကိုငိမ့်ချန်းကတင်ဆက်မှာပါ
လောဘဒေါသတွေများပြီးစိတ်တင်ကြမှုတွေနဲ့ပြည့်စုံအောင်ရုန်းကန်နေရတဲ့ဒီနှစ်ကမ္ဘာမှာလူတွေသေခြင်းတရားကိုနားလည်အောင်အစမ်းသေကြည့်ဖို့ပြင်ဆင်ပေးတဲ့အတုပအခမ်းအနားတစ်ခုတောင်ကိုရီးယားနိုင်ငံဆိုမျိုး Yeonwon Healing Center မှာကျင်းပခဲ့ပါတယ်။ဆယ်ကျော်သက်အရွယ်ကနေပင်စင်စားအရွယ်အထိအရွယ်မျိုးစုံလူ30လောက်အသင့်ပြင်ထားတဲ့အခောင်းတွေထဲမှာ10မိနစ်လောက်ဝင်ပြီးသေခြင်းတရားကိုလက်တွေ့ခံစားကြည့်ရတာပါ။ဘေးမှာရှိတဲ့လူတယောက်ကိုကိုနဲ့ရှင်ပြိုင်ပတ်လို့အရင်ကသတ်မှတ်ပြီးမနိုင်နိုင်အောင်ပြိုင်ဆိုင်ခဲ့ပေမဲ့တကယ်တမ်းအခေါင်းထဲရောက်တဲ့အခါဘာအတွက်ပြိုင်ခဲ့တာလဲမိတ်ဆွေတယောက်လက်တွဲပေါ်တယောက်အဖြစ်ဘာလို့အရင်ကမသတ်မှတ်နိုင်ခဲ့တာလဲဆိုတာမျိုးပြန်စဉ်းစားလာနိုင်စေပါတယ်။သေခြင်းတရားကလူတွေရဲ့အတွေ့အခေါ်အယူအဆတွေကိုပြောင်းလဲပြစ်တယ်လို့အစမ်းသေးကြည့်သူတွေကပြောပါတယ်။စ Center Satin Ditangere, Natal Sana Kunina by a cooler account and way, a sand they did Kedu. Natangwe Dodavi A Sante Dijane, so in a cousin with Bejam Lobulu Center down when she threw it up your by
Savia Nangama, Bigger Baga Mingla Zonla, Tim Maya Long, Tata Gui, Joba the Chinui, Gabwe Rine, Dubayaza Nilagan, Gabwe Kugo, Jimba Gavare, Savia Nanga, she bang up, Debong then she did Sadao San Kama de Kuma, Dibuego Jimba Gava, Dibuego season two. Radisa Mahach Loveha, Savia Gonzal Hong, Sloboda Milo Siveya Sabanama, Adubaka Mongere du Pipare, Savia Gonzal Hong, Milo Siveha, Nedalan Nangan the Hig Yuma, Volcan de Dama, Julon Gere, Siaz Wimuri Dwet, the Ayan Sign Nero, De Songda du Pipare, Tavimele, Tubayaza Maha Lovelo du Re Dragaro, Gonzal Hong Sabanama, Adubaka Mongu Yaraha, Gonuzea Kesaji to Kupipare, Dubayada Nilangan Gabwegura, Lubang Dong Yalau Dayao Kevi, Yuya Agari, the Chinwe Nele Chobi Gavare, Dibweha, Dubayada Re Dwe, Adwe Joni Palevi, Mesui Dedele, Duyare Pue Pibare Kamya.
Bigger Bagara Shanangye, Sabana Gonsi Jabwema, Sharoski, Jug Chow Downe, Sita Tire, Kondolataku, Yata Tabare. ဒီကောင်တလာဟာနောက်ဆုံးအချိန်မှာတောက်တောက်ပပနဲ့သေဆုံးသွားခြင်းနဲ့ထူးခြားသူတွေအတွက်ရည်ရွယ်တယ်လို့ဒီအခန်းကိုဖန်တီးသူဖိုင်ဇိုလီဆက်ဒက်စကီကပြောပါတယ်။မော်စကိုစာပနကုန်စည်ပြပွဲအတွက်အထူးဖန်တီးခဲ့တာဖြစ်ပြီးမော်စကိုမြို့ကစာပနဝန်ဆောင်မှုကုမ္ပဏီတစ်ခုကဝယ်သွားပြီလို့ဖန်တီးသူဆက်ဒက်စကီကပြောပါတယ်။ဒါပေမဲ့သူကဒီကောင်တလာကိုပယ်ဆင်းတဲ့ရောင်းလိုက်တယ်ဆိုတာတော့မပြော တိုက်များဖို့လှုပ်လာကြတယ်လို့ဒီပြပွဲကိုစီစဉ်သူဘော်ရစ်ယာကူရှင်ကပြောပါတယ်။နောက်ပြီးဒီရိုးရာအတိုင်းမလှုပ်တော့ပဲအတုပအခမ်းအနားတွေကိုတဦးချင်းစီစိတ်တိုက်ပုံစံတွေလှုပ်လာကြရလဲဖြစ်ပါတယ်။
မဆူရင်ထွေးနဲ့ကိုငင်းချန်တို့တင်ဆက်တဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါလိမ့်ရှင်။တနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတရားစွဲဆိုရေးဒီသတင်းပတ်အတွင်းကြားနာမှုတွေအပေါ်တနင်္ဂနွေနေ့မှာထပ်မံဝေဖန်ထုတ်နှက်ပါတယ်။အင်မတန်ရှက်စရာကောင်းတဲ့ Republican တွေမင်းမြန်လှူနေတဲ့အသက်တွေကိုတော့ Democrat တွေကတားဆီးပိတ်ပင်ထားတယ်လို့လည်းမချေမနှက်ပြောပါတယ်။သမ္မတကိုတရားစွဲဆိုရေးကြိုးပမ်းမှုကိုဦးဆောင်နေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှက်ဟာအဂတိမကင်းတဲ့နိုင်ငံရေးသမားအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကလည်းရှက်ဖွယ်ကောင်းတဲ့တဲကြီးမဲကြီးအညှို့ထားထုတ်နှက်ဆောင်ရွက်မှုမှာအင်ဂျူရောတာဝန်ရှိသူတွေကိုပါကြားနာလို့နေတယ်လို့သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်ဘိုလီးဗီးယားနိုင်ငံမှာပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမတမာမှုတွေကြောင့်သတင်းပတ်နဲ့ချီတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာတော့ရွေးကောက်ပွဲတွေကျင်းပမယ်လို့သမ္မတအီဗိုမော်ရော်လစ်ကတနင်္ဂနွေနေ့မှာကြေညာပါတယ်။ရွေးကောက်ပွဲအနာပိုင်အဖွဲ့ကလည်းအသစ်ဖွဲ့စည်းသွားမယ်လို့သူ့ရဲ့ရုပ်သံမင်ကိုမှထည့်သွင်းပြောဆိုသွားပါတယ်။အမေရိကန်သမ္မတအင်ဂျူရောမှာတူရကီသမ္မတနဲ့လာမယ့်ဗုဒ္ဓဟူးနေ့တွေ့ဆုံဆွေးနွေးတဲ့အခါမှာရုရှားရဲ့လေကြောင်းရာကာကွယ်ရေးစနစ်ကိုဝယ်ဖို့တူရကီကောင်ဆောင်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကထိတ်တိုက်ပြောဆိုဖို့ရှိတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကပြောပါတယ်။ရုရှားရဲ့ S-400 စနစ်ကိုတူရကီကဝယ်ယူခဲ့တဲ့အပေါ်အမေရိကန်ဘက်ကအင်မတန်မှစိတ်ဆိုးတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးအိုဘရိုင်ယန်က CBS ရုပ်သံအစီအစဉ်မှာပြောဆိုသွားတာဖြစ်ပါတယ်။
ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Benz ပါရှင်။တနင်္လာနေ့နဲ့ King View မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ဒီအစီအစဉ်ကိုနောက်ထပ်တနားရီအကွာဖြစ်တဲ့မနေ့၈နာရီကနေ၉နာရီမှာထပ်မံထုတ်လင်းမှာပါ။လိုင်းတိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နီယာပါ။Thank you.
This program has come to you from the Voice of America, Washington.